အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနအတိုင်ပင်ခံဒက်ရစ်ရှိုလက်ဟာဇွန်လ9ရက်နေ့ကနေ14ရက်နေ့အထိထိုင်းနိုင်ငံစင်ကာပူဘရူနိုင်းနိုင်ငံတွေကိုသွားရောက်မှာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးကိစ္စတွေအပါအဝင်ပြီးခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အခောင့်အထည်ဖို့ကိစ္စတွေဆွေးနွေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနကတင်းနှင်းလာနေမှာပြောဆိုပါတယ်ထိုင်းနိုင်ငံကိုရောက်တဲ့အခါအတိုင်ပင်ခံရှိုးလက်ဟာထိုင်းအစိုးရအစင်းမြင့်အရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပြီးနိုင်ငံကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့တွေအရက်ဖွဲ့အဖွဲ့အစည်းတွေအခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးမြန်မာပြည်သူတွေကိုအမေရိကန်အစိုးရကကူညီဖို့လှုံ့ဆော်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိပါတယ်စင်ကာပူကိုရောက်တဲ့အခါမှာတော့စင်ကာပူအစိုးရအစင်းမြင့်အရာရှိတွေပါတက်ရောက်မဲ့မြန်မာနိုင်ငံရဲ့ပဋိပက္ခတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်ဒါအပြင်ရှန်ဂရီလာဆွေးနွေးပွဲလည်းတက်ရောက်မှာဖြစ်ပါတယ်ဘရူနိုင်းနိုင်ငံကိုရောက်ရှိတဲ့အခါမှာတော့အတိုင်ပင်ခံရှိုးလက်ဟာဘရူနိုင်းနိုင်ငံရဲ့ဝင်ကြီးအေယာဝွန်ယူဆွတ်နဲ့အပါအဝင်အခြားအစိုးရတာဝန်ရှိသူတွေအရက်ဘက်တာဝန်ရှိသူတွေနဲ့တွေ့ဆုံသွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဝင်ကြီးဌာနအတိုင်ပင်ခံဒက်ရစ်ရှိုးလက်ဟာဒီရက်သက်တပတ်အတွင်းမှာအမေရိကန်နိုင်ငံရဲ့ဒုတိယဝင်ကြီးရှာမဲနဲ့အတူဗီယက်နမ်လာအိုဖိလစ်ပိုင်နိုင်ငံတွေကိုလည်းတွေ့ရောက်ခဲ့ပါတယ်